အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအနောက်တောင်ဘက်မှာဒုက္ခသည်တွေအပြည့်တင်ဆောင်လာပြီးဩစတြေးလျနိုင်ငံကိုဥတီခုံမှန်းနေတဲ့မော်တော်ဘုတ်တစ်စီးနစ်မြုပ်သွားလို့အင်ဒိုနီးရှားတာဝန်ရှိသူတွေကအသက်မသေးကြံရစ်သူတွေကိုစ조사ရှာဖွေနေကြဆဲဖြစ်ပါတယ်။လောလောဆယ်အသက်ရှင်ရဲ့ဒုက္ခသည်150တဲ့မနေ့ကယ်ဆယ်နိုင်ခဲ့ပါတယ်။ကလေး2ယောက်အပါအဝင်3ယောက်သေဆုံးခဲ့ပြီးဘယ်နှယောက်ပျောက်ဆုံးနေတာလဲဆိုတာတော့မသိရသေးပါဘူး။အဲ့ဒီမော်တော်ဘုတ်ဟာအင်ဒိုနီးရှားတငါရွာလေးတရွာကနေအင်္ဂါနေ့ကဩစတြေးလျနိုင်ငံခရစ်စမတ်ကျွန်းကိုဥတီထွက်ခွာပြီးမကြာမီမှာပဲလေပြင်းမုန်တိုင်းမိပြီးနစ်မြုပ်ခဲ့တာလို့ဩစတြေးလျပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာအာဏာပိုင်အဖွဲ့ကပြောပါတယ်။ကယ်ဆယ်ခဲ့သူတွေထဲမှာတချို့ကအီရန်နဲ့အီရတ်နိုင်ငံသားတွေဖြစ်ကြပြီးတခြားသူတွေကတော့တောင်အာရှနိုင်ငံတွေကလို့ဆိုပါတယ်ရှင်။